စကိုင်းနိုင်ကလေးမျိုးနဲ့တောင်ပိုင်းကလေကြားကြေးရွာနယ်ကုကူကြေးရွာတွေကအိမ်တချို့ဒီကနေ့မနက်ပိုင်းကမီးရှို့ဖျက်ဆီးခံရပါတယ်။ဒေသတော်ဝိုင်းမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးအနေနဲ့ရွာတွေကိုဝင်ရောက်လာနေတယ်လို့ဒေသခံတွေကတော့ပြောပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းပြီးရန်ကုန်ကပေးပို့တဲ့တရင်ကိုမမျှသင့်စင်မမျှစင်အောင်ကပြောပြပေ
ုတ်ကိုကြီးရွာတွေမှာဒီကနေ့မနေ့10နာရီလောက်ကဆက်ပြီးတော့မီးရှို့ဖျက်ဆီးခံရတယ်လို့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့လဲကြားရွာကန်တူကဗီဒီယိုကိုပြောပါတယ
်ခုချိန်ဆိုရင်မီးရှို့များတော်တော်ကိုအခြေစိုးနေပါပြီအခြေပြရကျော်လောက်ရှိတဲ့ရွာလေးကိုစစ်ကောင်စီကမီးနဲ့အားဆုံးရပါအမှန်ရင်10နာရီရောက်ကြတာဆက်ဆူတာမှခမားစီရဆိုအင်စီရတော့ဒါ20ဒါတဆရာတော့ကြော်သွားပြီအမတဆရာတော့ကြော်သွားပြီအခုဆိုရှင်မဲပုံနေပါပြီအခုဒီပိုလိကျတော့အခုချစ်ကိုနေနေတာဘူးနောက်တော့ဆွတ်ဆုံနေဆင်လာတယ်စက်ကောင်စီကကိုယ်တိုင်ကတော့ဝင်ကြည့်အောင်ပါဘူးအမကျွန်တော်တို့ကအနားမှာရှိတဲ့ရွာလေးကနေနေရတာပါ
ကြီးရွာကိုမိရှူတာစက်ကောင်စီတက်ကဖြစ်တယ်လို့မျက်မြင်ကြီးရွာသားတွေကပြောပေမဲ့စက်ကောင်စီဘက်ကတော့ဒီကိစ္စမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးနွေမာ28နှစ်ကလေးကစစ်ကောင်စီကအင်အားအမြောက်အများနဲ့ကြေးရွာတွေဘက်ကိုနေနေရှင်းနေရေးဆိုပြီးတော့စစ်ကြောင်းထိုးလာတာကြောင့်လေကြားရွာ၊ကိုကိုရွာ၊ရေရှင်ရွာ၊အင်းကျွန်းရွာနဲ့ရှားတော်ရွာအပြင်ကြောက်ပြူရွာ၊ကြောက်ဆဲရွာ၊မုံတော်ရွာ၊အောင်သာယာရွာ၊ကြန့်သာရွာ၊တင်သာရွာ၊ကြောက်ဖူးရွာ၊အရှိစီးရွာနဲ့ဒိုးနွယ်ရွာဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တက်ကြီးရွေဦးနဲ့ကလေးတငယ်တွေအပါအဝင်ဒေသခံကြီးရွာသားတွေဟာတောတောင်မှာပုန်းခိုနေရပြီးတော့တချို့တွေဟာစားနပ်ရိက္ခာတွေမရှိတော့ဘူးလို့လည်းဒေတာကံတွေကပြောပါတယ
်ဒေတာခံတွေကအိမ်ကြီးမှာတယောက်ပန်းထိကြပါဘူးတေရွာလုံးရွာလုံးချင်းခပြင်းလာတာသူတို့ရဲ့ခွေးတွေကြောက်လို့ဒီနောက်ကသူတို့ရန်ကားကြီးလာဆူတာပါစိုက်ပွဲလည်းဒါမှမရှိပါဘူးသူတို့စစ်တောင်းထိုးပြီးခါမှဝင်ဆူတာပါသူတို့ကလည်းစီစီတို့တော့ထဲတော့နင်းစားတယ်မပြေဘူးဖြစ်စီသွားထဲတယ်ခါမှအိမ်ကိုမီးရှို့တယ်ခုနေချိန်ကတော့လေဆောင်းသွင်းနေဖြစ်ပြန်နေကလေးတငယ်တွေလည်းတော့ထဲမှာချမ်းချမ်းအေးအေးနဲ့ထွက်ပြေးနေကြတယ်တချို့ဆိုစားနပ်ကစားနပ်ရိက္ခာတောင်မရှိကြတော့ဘူး
ကလေး PDF တာဝန်ရှိသူတူကတော့သူတို့နဲ့စစ်ကောင်စီတပ်တွေကြားမှာအဲ့ဒီတာဝန်ချင်မှာအပြန်အလှန်တိုက်ပွဲတွေမရှိဘူးလို့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကရေရှင်ရွာမှာလည်းနေအိမ်15လုံးမိရှုဖြစ်စီခံရတယ်လို့ရေရှင်ရွာကန်တူကအခုလိုပြောပါတယ
်။ရေရှင်ကမနေ့ကဝါရှုခံတာ15ရက်လောက်ရှိနေတယ်ကြည့်။ဟိုအလူရထွက်ပြေးနေကြတယ်ဒီရထဲမှာတော့တယောက်ပါမရှိကြဘူး။တော့မှပုံကြလဲဆောင်မပြေဘူးအလိုမျိုး။အဲဒီတော့တောင်ပေါ်လည်းတစ်ခွဲအလိုမျိုးအဖွဲအများကြီးနဲ့အလိုမျိုးခွဲတယ်မှာစစ်ကြောင်းထွက်ချောက်ခါကြတယ်။ငယ်တင်းချောင်းက300ရာခိုင်နှုန်းတိရမူလေကိုကြောက
်။ကလေးမျိုးနယ်တွင်မှာနေနေရှင်းလင်းနေပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့စကိုင်းတိုင်းအတွင်းကမင်းကင်းနဲ့တပရင်ဘက်မှာတော့စစ်တပ်ကလေရင်နဲ့စာရီကျဲချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစာရီထဲမှာတော့ PDF တွေကိုလက်မခံမဲရက်ရွာကပူပေါင်းတာစီဖို့နဲ့ကြီးရွာတွေကဒါရီကိုမထိန်နိုင်ဘူးဆိုရင်ရွာတွေကိုပြောင်းရွှေ့ပြီးတော့စုစည်းရွာအဖြစ်တည်ဆောက်သွားမယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့အခုလိုလေကြောင်းကစာရီကျဲချတယ်ဆိုတဲ့နဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာမရှိပါဘူး။လက်ရှိအဖြစ်တော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကစစ်အင်အားဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။